ယောက်ကြည့်တွင်မှာ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းဆက်ပြီးတော့တိုးလာနေသလိုတရုတ်ဤနဲ့စီးပွားရေးအရပတ်သက်မှုရှိတဲ့မြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေရဲ့စီးပွားရေးကိုပါရိုက်ခတ်လာနေပါတယ်။မြန်မာခရီးသွားလုပ်ငန်းကျဆင်းလာနိုင်သလိုဆက်ဆက်လုပ်ငန်းတွေအပေါ်မှာလည်းတက်ရောက်နိုင်တဲ့အတွက်ဒီကိစ္စကိုသက်ဆိုင်ရာအစိုးရဌာနတွေပူးပေါင်းဖြေရှင်းနိုင်ဖို့လုပ်ငန်းရှင်တွေကအကြံပြုနေကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမြန်မာသတင်းပေးပို့ထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကာကွယ်အနေနဲ့မြန်မာနိုင်ငံကဖေဖော်ဝါရီတရက်ကစပြီးတရုတ်နိုင်ငံသားတွေကိုစားရောက်ပြီးသားယာယီရန်နာလိုက်ပါတယ်။တရုတ်ပြည်ပွားရဲ့လေကြောင်းစီးစင်တွေကိုလည်းဖျက်သိမ်းထားပါတယ်။ဒီရောဂါနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေထုတ်ပြန်ထားတာကြောင့်ဒေသတွင်းခရီးသွားလုပ်ငန်းလည်းကျဆင်းသွားပါတယ်။ဒီလိုအခြေအနေတိုင်းဆက်ပြီးသွားမယ်ဆိုရင်ခရီးသွားလုပ်ငန်းအတွက်အခြေအနေစိုးလာနိုင်တယ်လို့ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးမောင်မောင်ကျော်ကပြောပါတယ
်အခုလိုဖြစ်တဲ့နေသားကတော့ကြာမှာပဲဒီဘယ်လောက်ကြာသွားလဲပါလဲကျွန်တော်လည်းသက်ဆိုင်တဲ့ကိုယ်ဝန်ကြီးအစင်းတွေ့နေတယ်အမေကများတာပါလားလုပ်ပါမယ်တကယ်တော့ဘယ်လောက်ကြာမယ်ဆိုတော့ပြောလို့မရသေးပါဘူးဒါတမင်တို့တိုင်းတော်ရည်တို့တင်းဆက်ထားအောင်ပို့ချက်ကအားလုံးကြာမှာပြောလို့
ပြည်တွင်းကိုသာကြာရေးတရုတ်ခီးသွားရေးရာနှုန်းပြည့်ကြာသွားတယ်လို့အနောက်နိုင်ငံကခီးသွားရေးလည်းတဖြည်းဖြည်းကြာလာကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းနိုင်ငံကဦးတက်လွန်သူကပြောပါတယ်
ဒီလိုအားကိုရတာကိုဝရီစားတော့ဆိုင်လေးဟိုဟိုတယ်လေးဆိုအကုန်လုံးကဟို 80% ကြီးပါပြီ။အဲတော့ဒီလိုတို့ကဆိုမှဒီလေအကုန်လုံးကငိုလို့ဆိုင်သွားပြီ။အနောက်နိုင်ငံလေးဆိုင်တဲ့ market တွေကတော့ဟိုတချင်းကြီးတော့မပြိုသေးဘူးပေါ့။ဟို cancellation တွေတော့ဝင်နေပြီ။ကျွန်တော်တို့ခမားကတော့ 20-30% လောက်ကျွန်တော်တို့ company နေတော့ cancellation ကြီးရတယ်။အဲရှိပါရှိနေသေးတယ်ပေါ့နော်
။ပြည်တွင်းမှာအစိုးရရဲ့ယောဂါတာစီရေးအစီအစဉ်တွေစနစ်တကျလုံးဆောင်နေရတဲ့ကူးစက်သူမတွေ့ရသေးရကြောင်းလဲတချို့အနောက်နိုင်ငံသားတွေကသူတို့ရဲ့ခီးစဉ်တွေကိုဖျက်မပြေပဲလာနေကြတာတွေ့ရကြောင်းလည်းပြောပါတယ်။ဒါကြောင့်အခုလိုအခြေအနေမျိုးမှာခီးသွားလုပ်ငန်းနဲ့ဆက်ဆက်တဲ့အစိုးရဌာနတွေပုဂ္ဂလိကအဖွဲ့အစည်းတွေအားလုံးစီမံချက်ချပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့ဦးတက်လွင်သူကပြောပါတယ်
။အခုရှိလာတဲ့လူတွေကိုလာရအောင်ဘယ်လိုလေးတွေစီမံထားပါလဲဆိုတော့ဒီကိုချက်ချက်ချင်းပြောရအောင်။ဒါမှလည်းကျွန်တော်တို့ကအဲ့ဒီတွေကလာကြပါပြီ။ဟိုအခုလိုဆိုလူတွေကတို့ခရောက်လာတော့မယ်လေစီဝါရေးရကျဆင်းလာတော့မယ်ဒါရီစီပြောတော့မယ်လေဆိုတော့ကအဲအမျိုးမျိုးတွေစီမံချက်တစ်ခုအနေနဲ့ပူပေါင်းဆောင်ရွက်တင်ဖို့အချိန်ရောက်ပြီလို့ထင်တယ်
တရုတ်ယူနန်ပြည်နယ်ရွှေလီကကြောက်စည်းကွက်ကိုအခုထိပိတ်ထားလို့သူနဲ့ချိတ်ဆက်လောက်ကနေရမန္တလေးကြောက်စည်းကွက်လည်းပိတ်ထားရပါတယ်ကြောက်ရောင်းဝယ်ပြင်တခြားကုန်ပစ္စည်းတွေအများပြားကူးတိုင်းရောင်းဝယ်နေရမူးစဲနယ်ဆက်ကုန်သွယ်ရေးကလည်းရာနှုန်းပြည့်ရပ်တန့်သွားကြောင်းမူးစဲနန်းခမ်းနယ်ဆက်ကုန်သွယ်ရေးအသင်းကုန်ပယ်ဘင်းဝင်ဦးမင်းသိန်းကပြောပါတယ်
ဘုရားကမထပ်ပြီးကြာတော့ဆိုတော့လိုက်ကြည့်ကြပါဘော့ပုံမှန်လက်ပတ်နေတဲ့ဆုံးသွေးကြမ်းတရား95ရက်တယ်လို့သတ်ပါပြီ။ဆာဝေးကြမ်းတွေကခွင့်ပေးပြီးလား။ဒါနဲ့သိထားတဲ့ကြောင်းတွေဒီကားတယ်။သူတက်တာသွေးလေးဒီသိထားတယ်ဆက်လေးလက်ပတ်ကခွင့်ပေးလို့ကြားတယ
်။အလုံတမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအချက်အလက်အရဆိုရင်တရားဝင်ဗီဇာနဲ့ဝင်ရောက်လာတဲ့နိုင်ငံသားအရေအတွက်ဟာ2019တစ်နှစ်လုံးမှာနှစ်သန်းနီးပါးရှိပါတယ်။ဒါက2018ထက်38ရာခိုင်နှုန်းတိုးလာတာပါ။ဒီစည်းရင်းနေထဲမှာတရုတ်နိုင်ငံသားအများဆုံးဖြစ်ပြီး9သိန်းနီးပါးလောက်ရှိပါတယ်။ဒုတိယအများဆုံးကတော့ထိုင်းရလာရဲ့ဧည့်သည်ဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်လာရဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခုချိန်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ခဲ့ပါတယ်။တရုတ်နိုင်ငံမှာကူးစက်ခံရသူအများဆုံးဖြစ်ပြီးဖေဖော်ဝါရီ13ရက်မနက်ပိုင်းအထိလူပေါင်း6000ကျော်ကူးစက်ခံခဲ့ရပါတယ်။ပိတ်ဆုံးသူကတရုတ်နိုင်ငံမှာ1368ယောက်ရှိပြီးဟောင်ကောင်နဲ့ဖိလစ်ပိုင်မှာတယောက်စီသေဆုံးခဲ့ပါတယ်။